လောက်တန်ခံရတဲ့တရားလွှတ်တော်ရှစ်နှစ်ဥက္ကဋ္ဌအမှုအတွေ့ဆက်ဆက်တရားခံတွေကိုအမြန်ဆုံးဖော်ထုတ်ပေးဖို့မြန်မာနိုင်ငံရှစ်နှစ်များကွန်ရက်ကတောင်းဆိုလိုက်ပါတယ်အချိန်တွေကြာလာတာနဲ့အမျှဥက္ကဋ္ဌကိုလှုပ်ကြံကြတဲ့နောက်ွယ်ကဆက်ဆက်တရားခံတွေလွမြောက်သွားမှာကိုစိုးရိမ်မိတယ်လို့ NLD ပါတီနိုင်ငံဥတင်ဦးကလည်းပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညင်ဝင်းအောင်ကတင်ပြပေးပါမယ်ရှင
်ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာလှုပ်ကြံခံရတဲ့ရှစ်နှစ်ဥက္ကဋ္ဌအတွက်ဝန်ထဲဂုံပြုတဲ့ခန္ဓာတစ်ခုကိုမြန်မာနိုင်ငံရှိနေများကွန်ရက်ကဖေဖော်ဝါရီ19ဒီကနေ့ရန်ကုန်မြို့တော်ဝင်နှင်းစီခန်းမမှာပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဥက္ကဋ္ဌကိုလှုပ်ကြံခဲ့ကြတဲ့ဆက်ဆက်တရားခံတွေကိုအမြန်ဆုံးဖော်ထုတ်ပေးဖို့မြန်မာနိုင်ငံရှိနေများကွန်ရက်ကတောင်းဆိုကြောင်းအဲ့ဒီကွန်ရက်မှာဥဆောင်ပါဝင်သူတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကပြောပါတယ
်။ဥက္ကဋ္ဌအမှုနဲ့ပတ်သက်ပြီးတော့ဘယ်သူကဘာကြောင့်တတ်ခိုင်းတာလဲ။ဘယ်သူကဒီလိုတိမ့်ထောင်ချီပတ်စံတွေကိုထုတ်ပေးတာလဲ။နောက်တစ်ချက်ကဒီကိစ္စဟာတမတော်အစင်းကြီးအရာရှိကြီးဟောင်းတူပါဝင်နေတော့တမတော်ရဲ့ဂုံသိက္ခာကိုလည်းခိခိုက်မှာဆိုးတဲ့အတွက်အမြန်ဆုံးဖော်ထုတ်ပေးဖို့ပြင်ပြခြင်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တတိထုတ်ပြန်မှုလည်းအားနည်းနေသလိုအရေးယူဆောင်ရွက်မှုအပိုင်းမှာလည်းပဲနှီးကွေးတယ်လို့ယူဆတဲ့အတွက်ဒါကိုမြန်ဆန်စေခြင်းလို့ပါ။တော့ဒါကအကြမ်းဖက်မှုဖြစ်တယ်။2014ခုနှစ်ကပြတ်တန်းတာတဲ့ကျပ်ပတ်မှုတိုက်ပြေးဥရီနဲ့ညီစွန်းနေအဲ့ဒီအတိုင်းဖော်ထုတ်မယ်ဆိုရင်ငွေကြေးတောက်ပတ်တဲ့သူတွေကအကုန်လုံးဒစမကျန်ဆွဲထုတ်ရမှာ
ဒီကနေ့အခမ်းအနားကို NLD ပါတီဥပဒေအကြံပြုအဖွဲ့ဦးဆောင်သူလည်းဖြစ် NLD ပါတီနိုင်ရကတူလည်းဖြစ်တဲ့ဥတင်ဦးလည်းတက်ရောက်ခဲ့ပြီးအချိန်လေးကြာလာတာနဲ့အမျှဥကိုနီကိုလှုပ်ကြံတဲ့နောက်ွယ်ကဆက်ဆက်တရားခံနေလွတ်မြောက်သွားမှာကိုစိုးရိမ်မိတာကြောင့်ဒီအမှုကိုအမြန်ဆုံးဖော်ထုတ်ပေးဖို့ NLD ပါတီကလိုလားကြောင်းဥတင်ဦးကပြောပါတယ
်ဒီကိစ္စကရှင်းပါတယ်ဘာသာရေးနဲ့ကလေးကြီးတွေမှာလေရဖမ်းမိပြီးတော့ပြင်ရတော့လည်းပဲအထုပ်ပေါ်ပြောဆိုပြီးဆက်စပ်လုပ်တဲ့နေရာတွေမှာကျွန်တော်တို့ကွင်းဆက်ရတဲ့ဟာကိုစီစီရောက်ရောက်မရနိုင်တာအနေနဲ့နောက်ပြီးတော့လည်းရတဲ့တယောက်ပြောတဲ့အချက်တွေပေါ်မူတည်ပြီးတော့ပြောရင်းနဲ့ရန်တဲ့ပုဂ္ဂိုလ်တွေတဲကလွတ်မြောက်သွားတာတွေဆက်ပြေးတရှုံမရသိမ်းဆိုတာတွေအဲ့ဒီအပေါ်တွေမှာတော့အမှုကကြာသွားရင်ဒီလင်းနေမှုကပြောသွားမယ်ဟာမျိုးအားနည်းရဖြစ်သွားမယ်မဖြစ်ထိုက်ဘူးဆိုတာပေါ်မူတည်ပြီးတော့ဝင်ဝင်ပြီးတော့ကတိတိယောက်ယောက်နဲ့အများဆုံးဖန်ဆင်းရမိအောင်ဒီဆောင်ရမယ့်ကိစ္စမှာဒီလေးလေးလေးနဲ့ဒါကူများများပေါ်ထုတ်ပြီးတော့ဆောင်ပေးနိုင်ဖို့အတွက်တော့တိုက်တွန်းကြရတယ်
။ဒီအမှုကိုအင်းစိန်ထောင်တွင်းမှာအထူးကုံယုံဖွဲ့စစ်ဆေးဖို့လိုတယ်လို့ရှင့်နေဦးရောဘတ်ဆန်းအောင်ကပြောပါတယ
်။ဒီအမှုကိုစစ်ဆေးမယ်ဆိုရင်တော့ဂလုံးဦးစောအမှုစစ်ဆေးသလိုတော့လမ်းမှာဖြတ်ပြီးလူတာမျိုးလိုဘာလို့မဖြစ်အောင်အချိုကန်ပေါက်ထွက်တာမျိုးတွေမဖြစ်အောင်အင်းစိန်ထောင်ဒဲမှာရှိတဲ့အဆောင်တစ်ခုခုမှာရန်ကုန်တိုင်းဒေသကြီးတရားလွတ်တော်ကတရားသူကြီးတွေပါတဲ့ခုံဘွဲ့တိုင်ပြီးတော့အမြန်ဆုံးစစ်ဆေးပေးဖို့ကျွန်တော်တို့ကလိုလားတာဖြစ်ပါတယ
်ဒီကနေ့အခမ်းအနားကိုရှင့်နေအသင်းအဖွဲ့တွေကရှင့်နေတွေရောဥက္ကဋ္ဌရဲ့မိသားစုတွေပါတက်ရောက်ခဲ့ကြပါတယ်ခင်ဗျာ